ဒေါ်လာဘီလီယံနဲ့ချီတန်တဲ့ရေငုပ်သင်းမောဆိုင်ရာပြင်းထန်တဲ့သဘောတူညီချက်ကိုဖျက်သိမ်းပြီးအမေရိကန်နဲ့ဗြိတိန်တို့နဲ့သဘောတူညီချက်ရယူလိုက်တာဟာဩစတြေးလျကတန်တမန်ကြီးဆိုင်ရာမဟာအမားကြီးကိုကျူးလွန်လိုက်တာလို့ဩစတြေးလျကမထွက်ခွာခင်စနေနေ့မှာပြင်သစ်တန်မတ်ကြီးရှန်ဘယ်ရီသိပ်ဘော့ကပြောကြားလိုက်ပါတယ
်။ I'm so confident in the French, Australian, Australian, French cooperation.
ပြင်းပြင်းနဲ့ဩစတြေးလျနိုင်ငံသားပူးပေါင်းဆောင်ရွက်မှုတွေအခုထိယုံကြည်မှုရှိသေးဖြစ်ပေမဲ့ဒါဟာမဟာအမားကြီးတစ်ခုဖြစ်နေပါပြီ။ထားခဲ့တဲ့သဘောတူညီချက်ဟာ contract စာချုပ်မဟုတ်ဘဲလက်တွဲဆောင်ရွက်မှုတစ်ခုသာဖြစ်တာကြောင့်အခုကိစ္စဟာလက်တွဲပေါ်နဲ့ပတ်သက်ပြီးတိတ်ကိုဆိုးရတဲ့ကင်တွယ်ဆောင်ရွက်မှုတစ်ခုဖြစ်ပါတယ်လို့ပြောသွားတာပါ။ပြင်သစ်ရေရက်ကဩစတြေးလျနိုင်ငံအတွက်တမျိုးကြရင်းငုံသင်္ဘောတိဆောက်ပေးဖို့2016ခုမှာရထားတဲ့သဘောတူညီချက်ကိုဖျက်သိမ်းပြီး American နဲ့ Britain တို့က Nuclear စွန့်ရင်တုံးရင်းငုံသင်္ဘောတိဆောက်ပေးမှာကိုလက်ခံလိုက်ကြောင်းဩစတြေးလျကကျက်သပရိနေမှာကြေညာလိုက်တာဖြစ်ပါတယ်။ဒီကြေညာချက်ကြောင့် American နဲ့ Britain တို့နဲ့ NATO မဟာမိတ်အဖွဲ့ဝင်ဖြစ်တည်ရှိနေတဲ့ပြင်သစ်ကသူ့တန်မှတ်တွေကို American နဲ့ Britain နိုင်ငံတွေကနေပြန်လာဖို့ချက်ချင်းဆင့်ခေါ်လိုက်တာပါ။ပြင်းထန်တဲ့ Indo-Pacific ဒေသရင်းအားပြိုင်နေတဲ့တရုတ်ကလည်းစိတ်ဆိုးဒေါသထွက်ခဲ့တာဖြစ်ပါတယ်။ဒေသရင်းမလေးရှားနိုင်ငံကလည်းဩစတြေးလျရဲ့ဒီ nuclear စွန့်အုံရင်းငုံသင်္ဘောတိဆောက်ဖို့ဆုံးဖြတ်ချက်ကဒေသရင်း nuclear လက်နက်ပြန်ဆိုင်မှုတွေဖြစ်ပေါ်လာစေနိုင်တယ်လို့စနေနေ့မှာပြောပါတယ်။